သမ္မတဒေါ်နယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူတို့ဟာအမေရိကန်သမ္မတအင်ဗျူတော်မှာဗုဒ္ဓနေ့ကပူတွေ့သတင်းစာရှင်းလင်းပွဲအတွင်းကောင်းဆောင်နှုတ်ကညီညွတ်မှုရှိကြောင်းပြသခဲ့ကြပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအကြားကပြည်ပခပြေလည်ရေးအတွက်နှစ်နိုင်ငံအထူးရှင်တွဲနေထိုင်ရေးဆိုတဲ့မူဝါဒတစ်ခုပဲမဟုတ်ဘဲတခြားနိလအထွက်ပါသူ့အနေနဲ့တကားဖွင့်ထားကြောင်းသမ္မတထရမ့်ကပြောကြားခဲ့တဲ့ကြားကပဲအဲ့လိုညီညွတ်မှုရှိကြောင်းပြသခဲ့တာဖြစ်ပါတယ်။အရှိလေပိုင်းပဋိပက္ခရေရှိအဖြစ်ရရေးအတွက်တနိုင်ငံနဲ့ပေါင်းစည်းတည်ရှိရေးကိစ္စကိုလက်ခံကောင်းလက်ခံမယ်ဆိုတဲ့သဘောမျိုးသမ္မတထရန့်ကပြောကြားလိုက်တာဟာအမေရိကန်အစိုးရအဆက်ဆက်ကရေရှိလက်ခံလာခဲ့တဲ့လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံဟာအစ္စရေးနဲ့အတူရှင်တွဲနေထိုင်ရမယ်ဆိုတဲ့မူဝါဒနဲ့ဆန့်ကျင်မဲ့သဘောတည်ရောက်နေပါတယ်။သူ့အနေနဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးတနိုင်ငံနဲ့ပေါင်းစည်းတည်ရှိရေးဆိုတဲ့လမ်းကြောင်းနှစ်ခုကိုလေ့လာနေကြောင်းဒါပေမဲ့နှစ်ဖက်စလုံးကလက်ခံနိုင်တဲ့တနိုင်ငံနဲ့ပူးတွဲတည်ရှိရေးကိစ္စကိုသဘောကျကြောင်းသမ္မတထရမ့်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။အစ္စရေးကသင်ပိုက်ထားတဲ့ပါလက်စတိုင်းဒေသမှာဂျူးလူမျိုးတွေရွှေ့ပြောင်းအခြေချနေထိုင်တဲ့ကိစ္စကိုရပ်ဆိုင်းထားပေးစီလို့ကြောင်းလည်းသမ္မတထရမ့်ကဝန်ကြီးချုပ်နတန်ယာဟုကိုပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကလည်းနိုင်ငံရှင်တွဲနေထိုင်ရေးမူဝါဒကိုလက်ခံရေးကတိမပြုနိုင်ကြောင်းရွှေ့ပြောင်းအခြေချနေထိုင်မှုအတွက်သမ္မတထရမ့်နဲ့နောက်ပိုင်းမှာဆွေးနွေးဖို့စီစဉ်ထားကြောင်းဒါမှလည်းအမေရိကန်နဲ့အစ္စရေးတို့အကြားနားလည်မှုလွှမ်းမိုးမှုတွေကိုရှောင်ရှားနိုင်မှာဖြစ်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။